ကယားပြည်နယ်ဒီမောက်ဆိုမြို့နယ်မှာမနေ့ညနေကဒေသခံကာကွယ်ရေးအဖွဲ့နဲ့စစ်သားကြားတိုက်ပွဲဖြစ်ပါခဲ့ပါတယ်။တိုက်ပွဲဖြစ်တဲ့အနီးတစ်ဝိုက်ကရွာ၃ရွာလောက်ကဒေသခံတွေညရင်ချင်းမှာပဲအိုးအိမ်ဆုံပြီးတော့ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်ရပါတယ်။ဒီမောက်ဆိုဘက်ကအချိန်ချင်းရေကောင်ကလာတဲ့တရင်ကိုတော့မှခင်ပြူတွေတင်ပြထားပါတယ်။ကယားပြည်နယ်ဒီမောက်ဆိုမြို့နယ်ကုန်းနာကျေးရွာအနီးကျောက်ဆဲကမ်းကစက်တင်ဘာလ23ရက်မနေ့ညနေ6နာရီခွဲလောက်ကကယနီတမ်မော်ကီနဲ့ကယနီအမျိုးသားကာကွယ်ရေးတပ် KNDF ပူးပေါင်းအဖွဲ့နဲ့စစ်တပ်အကြမ်းမှာတိုက်ပွဲဖြစ်ခဲ့ပြီးတဲ့နောက်ဒေသခံတွေထွက်ပြီးတင်းရှောင်နေကြတယ်လို့အနီးအနားရွာသားတို့ကပြည်ဝကိုပြောပါတယ်
။တိုက်ပွဲနဲ့နီးတဲ့ရွာများကညမိုးချုပ်ကြီးပြီးလွာကြတာတွေတော့ရှိတယ်ညတော့။ဒီတိုက်ပွဲကနှုန်းနှစ်ဖက်ထိတွေ့တဲ့ခါမှာနည်းနည်းပြင်းထန်လာရင်တော့ဒီကြီးရွာကိုထိခိုက်ဖို့ပဲရှိတယ်ဆိုတော့လူတွေကရွာထဲမှာမနေရဲတော့ဖြစ်ောက်စီဘက်ကလည်းသူတို့တော့နေရာယူတဲ့အခါမှာတဖြည်းဖြည်းနဲ့ဒီကုတ်တာကြီးစုလေတို့ရွာထဲကိုနည်းနည်းနီးလာတော့ချိန်မရွေးလည်းနည်းကြီးကရွာထဲကိုတက်နိုင်တဲ့အချိန်နေပေါ့နော်သူတို့ကလည်းတိုက်ဖို့ဖြစ်တိုင်းဆိုရင်အများကလည်းနည်းကြီးနဲ့လမ်းထူတာတွေများတော့အန္တရာယ်ကိုကြောက်ကြတာပေါ့
ရွာတွေကိုလည်းနည်းကြီးကြည့်ကြလို့နေရင်တချို့ပျက်စီးခဲ့ပြီးကုန်းတာရွာတော်ငန်ခါရွာနဲ့တေးစုလဲရွာကဒေသခံတွေအကုန်လုံးနေလာထွက်ပြေးနေရတာပါဒီမော့ဆိုမျိုးနဲ့ကုန်းတာရွာတစ်ဝိုက်မှာစစ်တပ်ကစက်တင်ဘာလ22ရက်နေ့ကလေးကလက်နက်ကြီးတွေနဲ့တိုက်ခတ်ထိုးစစ်ဆင်လာခဲ့ပြီးစက်တင်ဘာလ23ရက်ညနေပိုင်းမှာဒေသခံကာကွယ်ရေးအဖွဲ့နဲ့အပြန်အလှန်တိုက်ခတ်ခဲ့တယ်လို့ KNDF တပ်ရင်း6တပ်စုမှုတဦးကဒီလိုကိုပြောပါတယ
်အဲတိုက်ခတ်တဲ့ရက်ကသူတို့ကလက်နက်ကြီး3လေးလုံးလောက်အရင်ထွက်လာတယ်ထူလာတော့မနေ့ညတို့ကဒီဘက်မှာထိုးဖောက်လာပေါ့တို့တော့လုံနေတယ်ပေါ့နော်အဲ့မှာသူတို့ဘွဲကအဲ့မှာနည်းနည်းပြရပေါ့နော်ခဏလေးပဲပြရအဲ့တို့တော့ပြဆုပ်သွားတာအဲ့မျိုးပေါ့နော်တို့ကလာရင်လည်းတို့ကနည်းနည်းအလောင်းဝေးတယ်ပေါ့နော်တို့ကကျွန်တော်တို့ရှိမှတို့တော့ပြရသူတို့အဲ့မှာလက်နဲ့အရင်ပြတယ်ပေါ့နော်ကျွန်တော်လည်းကျွန်တော်ဖက်ကလည်းပြပြအဲ့ဒါနဲ့တို့ကလည်းပြဆုပ်သွားတာပေါ့နော်
စစ်တပ်ကအမြင်နဲ့လက်နဲ့ကြီးတွေနဲ့တိုက်ခတ်ထိုးစစ်ဆင်နေတာလို့လည်းအဲ့ဒီ KNDF တပ်စီမှုကပြောပါတယ်ဒီမော့ဆိုမျိုးနယ်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။ဒီမော့ဆိုမျိုးနယ်အတွင်းစက်တင်ဘာလ20ရက်နေ့ကလည်းတိုက်ပွဲဖြစ်ခဲ့တယ်လို့စက်တင်ဘာလ21ရက်နေ့မှာတော့အရှိတ်ချမ်း6မိုင်ကျေးရွာအုပ်စုမှာစစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တယ်လို့ဒေသခံတွေကဒီလိုမျိုးပြောထားပါတယ်။စစ်တပ်အောင်လာသိမ်းပြီးတဲ့နောက်ပိုင်းမေလကတည်းကကယားပြည်နယ်မှာစစ်ကောင်စီတပ်ဖွဲ့တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေအကြားမကြာခဏအပြန်အလှန်ပြစ်ခတ်တိုက်ခိုက်နေကြတဲ့အတွက်အိုးအိမ်ဆုံးခွာထွက်ပြေးနေကြတဲ့ပြည်တွင်းဒုက္ခသည်တောင်းတဲ့ချီရှိနေပြီးဒုက္ခမျိုးစုံရောက်နေကြတာကြောင့်နိုင်ငံရေးပြဿနာကိုညှိနှိုင်းဖြေရှင်းကြဖို့ဒီမော့ဆိုမျိုးနယ်ကခွင့်ရံပါလာရေးဆရာတဦးကတန်ကြားထားပါတယ်
။ကနေအပီတူနဲ့အစိုးရနဲ့ဒီသုံးဖွဲ့ပူးပေါင်းပြီးတော့မှအကောင်းဆုံးညှိနှိုင်းဖြေရှင်းတယ်ပြီးတော့မှတန်းကြီးလည်းညှိနှိုင်းဖြေရှင်းတယ်အနောက်သိမ့်တဲ့အတွက်ကြောင့်အနောက်ချုပ်ခံထားခြင်းတဲ့အတွက်ကြောင့်အချင်းတန်းနဲ့မပင်းစင်တဲ့နေရှင်နဲ့ချင်းတဲ့တဲ့ကြောင့်ကျွန်တော်တို့အများကြီးဆုံးရှုံးမြင့်လာမှုတွေဖြစ်တယ်ကျွန်တော်တို့အနာဂတ်ဒီနယ်လေးတွေနဲ့အများကြီးကျွန်တော်တို့ဆုံးရှုံးတဲ့တိုင်းပြည်ကိုချစ်ပြီးတော့မှတိုင်းပြည်ကိုတိုးတက်အောင်ပြုကြမယ့်လူငယ်တွေလူငယ်တွေလည်းအများကြီးပါသွားတဲ့ဆက်မတာမျိုးတွေအဲ့ဒါကြောင့်အနာဂတ်အများဆုံးဘက်အောက်ဆီဂျင်နဲ့ပြီးလို့ရှိရင်ပြည်သူနဲ့ပူးပေါင်းဆွေးနွေးတယ
်လက်ရှိဒေါငန်ကားကြီးရောအုပ်စုဘက်မှစစ်တပ်ကတရားများပြားနဲ့ဝင်လာပြီးနယ်မြေရှင်းလင်းရေးလုပ်နေတယ်လို့ဒေသခံတွေလည်းနီးစပ်ရာကြေးရွာနဲ့တောတောင်တွေထဲမှာပုန်းရှောင်နေကြတယ်လို့ဒေသခံတွေကပြောပြကြပါတယ်ရှင်